စီးရဲနိုင်ငံမြောက်ပိုင်းကတဘုံတွေထင်းချွာမြို့မှာစီးရဲဆူရဓမ္မမုတ်ရုရှားစစ်လေယာဉ်ကအစိတ်တဝင်းနဲ့တိုက်ခတ်ခဲ့မှုကြောင့်လူပေါင်း58ယောက်တမန်နဲ့တေဆုံးပြီးဒဏ်ရာပြစ်ဒဏ်သူတွေပါဝင်လူပေါင်းနေရာကျော်ဒဏ်ရာရရှိခဲ့ကြောင်းစီးရဲရေးစွန့်ကြည့်ခဲ့တဲ့သူတွေနဲ့ကာဝေးဆိုင်ရာအရက်ဖက်ဝင်တွေကဆက်ဆက်ပြောဆိုလိုက်ကြပါတယ်။တိုက်ခတ်မှုက6နှစ်ကြာပြည်တွင်းစစ်မှာအဆိုးအဝါဆုံးဖြစ်တက်ကြွလူရှားသူတွေကရည်ညွှန်းပြောဆိုခဲ့သလိုအထက်ကစီးရဲတက်ခတ်နိုင်ငံရေးအင်အားစုဖြစ်တဲ့စီးရဲမျိုးစံညီမောင်းဖွဲ့ကတော့ထိတ်လန့်တုန်လှုပ်စရာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတစ်ခုဖြစ်ပြောဆိုခဲ့တာပါ။ရုရှားဆိုရကတော့တက်ခတ်မှုနဲ့ပတ်သက်မှုမရှိတဲ့အကြောင်းငြင်းဆန်ခဲ့ပါတယ်။ခါရှိုင်ဟုံးမြို့မှာလေကြောင်းတက်ခတ်မှုခံခဲ့ရပြီးရိုက်ကူးထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတွေကိုတော့အတိုက်ခံတက်ကြွသူတွေကိုလိုလားတဲ့အစ်တလစ်ပြည်နယ်မီဒီယာစင်တာနဲ့ကာဝေးဆိုင်ရာအရက်ဖက်ဝန်ထမ်းတွေကအင်တာနက်ပေါ်မှာဖြန့်ဝေခဲ့ကြပါတယ်။ပုံတွေထဲမှာတော့အသက်ရှူပိုက်တက်ထားတဲ့မင်းကလေးနဲ့တူနဲ့ဆောင်းလက်ထုတ်တဲ့ကလေးလောင်းတွေကိုတွေ့ရပါတယ်။မင်းကလေးနဲ့တယောက်ကိုစေဝင်တဲ့နေ့ကအသက်ပြန်ရှူနေအောင်ကြိုးစားနေတဲ့ပုံတွေနဲ့အသက်ရှူရခက်ခဲနေတဲ့လူတွေကိုအကူအညီပေးနေတာတွေကိုလည်းဗီဒီယိုတွေထဲမှာတွေ့မြင်ခဲ့ရတာပါ။ဓာတ်ပုံတစ်ပုံမှာလည်းအမျိုးသားအလောင်းတစ်လောင်းကိုထရက်ကနောက်ခတ်မှတင်နေတာတွေ့ရပါတယ်။ဒီသကဏ္ဍကတော့တည်ဆုံးသူရေအတွက်ပိုတိုးလာနိုင်တယ်လို့ခန့်မှန်းနေကြတာပါ။တက်ခတ်မှုပြီးလူတွေအသက်ရှူချက်ပြုတ်ရင်ပြုတ်ဟန်မူးမိတာတွေဖြစ်ခဲ့တဲ့အကြောင်းလဲဗြိတိန်ခြေဆိုင်စီးရဲလူခွင့်ရေးစောင့်ကြည့်ခဲ့ကဖွဲ့ကပြောဆိုထားပါတယ်။